ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူတွေဆုံးမှုအများဆုံးဖြစ်တဲ့တောင်မီလောင်ကျွမ်းမှုကြောင့်ပျောက်ဆုံးသူဦးရေဟာ1000ကျော်သားရဖြစ်ပြီးတော့ဒေသုံသူရေအတွက်ဟာလည်း52ယောက်ရှိသောဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောလိုက်ပါတယ်။သော်သော်လေးလေးကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစင်းဟာ632ယောက်ကနေအခုဆိုရင်1011ယောက်အထိတိုးလာခဲ့ပြီဖြစ်တယ်လို့ဘတ်ခိုင်ရဲရာရှိကိုရီဟိုနီယေကတောက်ချန်လေးမှာပြောပါတယ်။ဒီစင်းထဲမှာမိဘေးကနေထွက်ပြေးရင်ကျောက်ဆုံးနေသူစင်းထဲမှာထည့်ထားတာမတိလို့လေဖြစ်နိုင်ကြောင်းလူဦးရေကအတက်ကျရှိနိုင်တယ်လို့သူကပြောပါတယ်။ဒါကြောင့်မိဘေးကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာနာပိုင်ဒီကိုသတင်းပို့ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။ကင်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုငင်းတဲ့နိုင်ဖို့အတွက်မိသားသမားတွေဟာအပူသဖြင့်ကြိုးပမ်းနေပြီးတော့တောက်ချာနေကတော့မိကိုငင်းတဲ့နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေပြီလို့လည်းဆိုပါတယ်။အမေရိကန်သမားဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမီးလောင်သွားတဲ့နေရာတွေကိုကြည့်ရှုပြီးတော့မီးဝေးသွင်းပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ယာရုကနေနိုင်ယူနေတဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အသင်းရွေးချယ်တင်မြှောက်လိုက်တဲ့ဂေဗန်နျူးစန်တို့လည်းသမားဖတ်နဲ့အတူပြည်နယ်တွင်းကမီးဝေးသွင်းတဲ့နေရာတွေကိုသွားရောက်ဆောင်မှာဖြစ်ပါတယ်။ဒီတော်မီတွေလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုအပြစ်တင်ပြောဆိုပြီးပြည်ထောင်စုအစိုးရရဲ့ကူညီတွေမပေးဘူးလို့ချိန်ပြောက်ပြီးတပတ်ကြာမှာသမားထမအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ